အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကင်းရေးလူငယ်တဦးဟာရဲတပ်ဖွဲ့ဝင်တွေစစ်ဆင်နေစဉ်ပြစ်ခတ်မှုဖြစ်ခဲ့ရာကတည်ဆုံးခဲ့တဲ့ဖြစ်စဉ်အတွက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ပါတယ်။အရင်နေ့ကလက်နက်ကင်ဓမြမှုဖြစ်ပွားခဲ့တဲ့နေရာမှာမတင်ငါသူနှစ်ယောက်နဲ့ပုံသဏ္ဍာန်တူတဲ့ညူငယ်နှစ်ယောက်ရောက်နေကြောင်းတရင်ပြည်ချက်အရာရဲတပ်ဖွဲ့ကရှာဖွေစစ်ဆေးဖို့ကြိုးပမ်းစဉ်မှာတယောက်ကထွက်ပြေးခဲ့တာကိုလိုက်လံဖမ်းဆီးစဉ်ပြစ်ခတ်မှုဖြစ်ခဲ့တာပါ။တောက်ကြနေကအခင်းဖြစ်ပွားခဲ့တာကိုရဲတပ်ဖွဲ့ဝင်တွေရဲ့ကိုယ်ပေါ်မှာတပ်ဆင်ထားတဲ့မှတ်တမ်းတင်ကင်မရာတွေကဗီဒီယိုပုံနေတဲ့အတူရဲတပ်ဖွဲ့ကမနေ့စနေနေ့ကရှင်းလင်းပွဲမှာထက်သွင်းတင်ပြခဲ့ပါတယ်။တင်တဲ့ကြီးရင်ဘတ်ကိုထိမှန်ခဲ့တာကြောင့်အရေးပေါ်ကုသမှုပေပီဆေးရုံကိုပို့လိုက်ပေမဲ့တေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးသူအသက်73နှစ်အရွယ်ညာမွေးဖြစ်ကြောင်းရဲတပ်ဖွဲ့ကဝင်ကအတည်ပြုပါတယ်သူဟာအမေရိကန်မှာအခြေချတဲ့မြန်မာနိုင်ငံကကရင်တိုင်းသားဒုက္ခသည်မိသားစုကဖြစ်ပြီးယူတီကာမြို့ကဒွန်နဗန်အလဲတန်းကျောင်းမှာရှစ်တန်းကျောင်းသားတဦးဖြစ်ကြောင်းလည်းဒေသခံသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ